မြန်မာနိုင်ငံကိုရောက်ရှိလာတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တန်တမန်အဖွဲ့ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့သလိုတပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့လည်းအချိန်အတော်ကြာတွေ့ဆုံခဲ့ပါတယ်။မနေ့ဖန်မှာတော့ရခိုင်မြောက်ပိုင်းဒေသပရိပက္ခဖြစ်ပွားရာဒေသကိုလုံခြုံရေးကောင်စီအဖွဲ့ဝင်တွေကိုယ်တိုင်ကိုကျသွားရောက်လေ့လာကြမှာပါ။ဒီခီးစဉ်ဟာကုလသမဂ္ဂအတွက်ရောမြန်မာအစိုးရအတွက်ရောရိုဟင်ဂျာဒုက္ခသည်တွေအတွက်ပါအရေးပါတဲ့ခီးစဉ်ဖြစ်မယ်လို့ယူဆကြပါတယ်။ဒါနဲ့ပတ်သက်လို့ကိုသားညွန်ဦးကဆက်ပြီးပြောပြမှာပါရှင်။
မြန်မာနိုင်ငံကိုရောက်ရှိလာတဲ့ကုလသမဂ္ဂလူမျိုးရေးကောင်စီတန်တမန်ကိုယ်စားလှယ်အဖွဲ့ဟာမြန်မာခေါင်းဆောင်ဒေါက်ဆန်းစုကြည်နဲ့ဒီနေ့ညနေပိုင်းကတွေ့ဆုံခဲ့ပြီးရခိုင်ရင်းနဲ့ပတ်သက်လို့မြန်မာအစိုးရရဲ့လက်ရှိကံတွယ်ဖြည့်ရှင်းဆောင်ရွက်မှုတွေပေါ်မှာဆွေးနွေးခဲ့ကြပုံရပါတယ်။အဲဒီနောက်မှာတော့မြန်မာတပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့နှစ်နာရီကြောင်လို့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဆွေးနွေးချက်အသေးစိတ်ကိုတော့နှစ်ပတ်စလုံးကထုတ်ပြန်တာမရှိသေးပါဘူး။အဲဒီနောက်လွှတ်တော်ဘက်ကတာဝန်ရှိသူချုပ်နဲ့တွေ့ဆုံလို့ပဲရပ်ဖက်အဖွဲ့အစည်းတွေကပုဂ္ဂိုလ်တချို့ကိုလည်းညီပြီးတော့မှတွေ့ဆုံပါတယ်။မနေ့ကကြရင်တော့ရခိုင်မြောက်ပိုင်းမောင်းနှောကိုနေချင်းမြန်ခီးသွားပြီးတော့အဲဒီကခြေနေကိုလေ့လာကြမှာဖြစ်ပါတယ်။ဒီကိုစလေဖွဲ့ဟာပြီးခဲ့တဲ့တင်းနင်းနေနေတုန်းကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားပြီးနေဆက်မှာရှိတဲ့ဒုက္ခသည်စခန်းမှာရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဒီလူတွေနေရပြန်နိုင်ရေးဟာမြန်မာဘက်ချမ်းအခြေအနေပေါ်မှာတည်နေတယ်လို့ဒီဖွဲ့မှာပါတဲ့ကုလသမဂ္ဂဆိုင်ရာဗြိတိန်တာမကြီးကရန်ပီယက်စ်ကပြောပါတယ်။ဒါကြောင့်လည်းဒီပြဿနာပြည်လည်ရေးအတွက်မြန်မာဘက်ကဘယ်လိုဖြေရှင်းမလဲဆိုတာကိုသူတို့အနေနဲ့ကြည့်မယ်လို့ဆိုခဲ့ပါတယ်။
It came from Myanmar, and the solution must lie in Myanmar. They must be allowed to go home.
ဒီမှာမြန်မာပြည်ကလာတာဖြစ်လို့ပြဿနာရဲ့အဖြေဟာမြန်မာနိုင်ငံပေါ်မှာမူတည်နေပါတယ်။စိတ်ချလုံခြုံရတဲ့အချိန်ဒီအောက်မှာသူတို့နေအိမ်တွေကိုပြန်ခွင့်ရရပါလိမ့်မယ်။မြန်မာဆွေရအနေနဲ့နိုင်ငံတကာအတိုင်းဝိုင်းနဲ့ဘယ်လိုပူးပေါင်းဆောင်ရွက်မလဲဆိုတာသိလိုပါတယ်။လူကြွေးကောင်စီအနေနဲ့ကတော့ရိုဟင်ဂျာတွေကိုအကူအညီဖြစ်စေမဲ့ဆုတ်ဖြတ်ချက်တွေမှာပူပေါင်းဆောင်ရွက်ဖို့ကြိုးပမ်းသွားမှာဖြစ်တယ်လို့တိုးတက်မှုတွေအတွက်ထောက်ခံအားပေးသွားမှာပါ
။ရခိုင်ပြည်ပခနဲ့ရိုဟင်ဂျာဒုက္ခသည်ရင်းနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူမျိုးရေးကောင်စီမှဆွေးနွေးမှုတွေရှိနေပြီးလူ့ခွင့်ရေးအဖွဲ့တွေကတော့ဒီကိစ္စကို ICC နိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးကနေပြီးတော့ကန့်တွဲဖြေရှင်းရေးလူမျိုးရေးကောင်စီဘက်ကလွှဲပြောင်းပြီးဖို့လူလာကြပါတယ်။ဒါပေမဲ့လည်းလူမျိုးရေးကောင်စီထဲမှာတော့ရုရှားတရုတ်တို့ကဒီလိုမျိုးအခြေအနေကိုလူလာပုံမရပါဘူး။အခုခီးစဉ်မှာကုလသမဂ္ဂလူမျိုးရေးကောင်စီအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ရုရှားနဲ့တရုတ်နိုင်ငံကတန်တမန်တွေလည်းပါကြပါတယ်။ရုရှားနဲ့တရုတ်တန်တမန်နှစ်ဦးစလုံးကတော့ဒီပြဿနာဟာအင်ပတန်ရှုပ်ထွေးတာကြောင့်မလို့အပြုသဘောဆောင်ပြီးတော့ဖြေရှင်းရမယ်။ပြဿနာကိုလွယ်လွယ်လေးနဲ့ဖြေရှင်းနိုင်ဖို့မျှော်လင့်လို့မရတဲ့အကြောင်းပြောပါရတယ်။လူခွင့်ရေးအဖွဲ့တွေကတော့ရခိုင်ပြည်ပခနဲ့ပတ်သက်ပြီးတော့မြန်မာအာဏာပိုင်တွေရဲ့ကန့်ကွက်ဖြေရှင်းမှုအပေါ်ပြစ်တင်ဝေဖန်သလိုဒီအတွက်နိုင်ငံတကာဖိအားတွေတိုးမြှင့်ပေးဖို့လူမျိုးရေးကောင်စီကိုတိုက်တွန်းနေပါတယ်။အထူးသဖြင့်တော့ဒီရခိုင်ရင်းနဲ့ပတ်သက်ပြီးတော့ ICC နိုင်ငံတကာခုံရုံးကကင်တွယ်အရေးယူဖို့လူမျိုးရေးကောင်စီကနေပြီးတော့ဆုံးဖြတ်တင်တယ်လို့ HRW လူခွင့်စောင့်ကြည့်မှုအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးကနက်ရော့ကပြောပါတယ
် The other thing the Security Council should do is to refer
လူမျိုးရေးကောင်စီအနေနဲ့တခြားလုံနိုင်တာကတော့ရခိုင်ပြည်ထနာကို ICC နိုင်ငံတကာခုံရုံးကိုလွှဲပြောင်းပေးဖို့ပါရိုဟင်ဂျာတွေအပေါ်ကျူးလွန်တာတွေဟာလူသားမှုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုအဖြစ်ရှင်းရှင်းလင်းလင်းကိုရှင်းထားပြီးICC ကနေအပြစ်ပေးအရေးယူရပါမယ်
။ရခိုင်မြောက်ပိုင်းမှာရိုဟင်ဂျာတွေပေါ်မှာကျူးလွန်မှုဟာလူမျိုးတုံးတပ်ဖြတ်မှု genocide ဖြစ်နိုင်ပေါ်ရှိတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးအပါအဝင်အခြားကုလသမဂ္ဂအရာရှိကြီးတွေလူခွင့်တောင်းရှိသူတွေရဲ့အစီအစဉ်တွေပြောကြားချက်တွေမှာပါရှိပါတယ်။ကုလသမဂ္ဂရဲ့အာဏာအကြီးဆုံးလူမျိုးကောင်စီအနေနဲ့ကတော့ဒါကအခုဒီချိန်မှာကိုယ်တိုင်ကိုယ်ကျလိလစုံစမ်းနိုင်မှာပါ။မွန်နီစကစ်မောဟာဩစတြေးလျနိုင်ငံတက်စမနီယာတက္ကသိုလ်က professor တဦးဖြစ်ပါတယ်။ရခိုင်ပြည်နယ်ရဲ့ကုလသမဂ္ဂအဖွဲ့တွေဝင်ရောက်ခွင့်ပေးခြင်းအဖြစ်အခြေအနေတွေကောင်းလာနိုင်တယ်ဆိုတာကိုမြန်မာစစ်တပ်ကသတင်းစကားပေးနိုင်မယ်လို့သူအနေနဲ့ယူဆပါတယ
်။ So as the residents of the refugee camps
are well aware, ဒီနေ့မြန်မာအစိုးရက ICC နိုင်ငံတကာခုံရုံးကိုလွှဲပြောင်းပေးနိုင်တယ်ဆိုတာကိုဒုက္ခသည်တွေကကောင်းကောင်းသိထားပါတယ်။ဒါကြောင့်လည်းမြန်မာအစိုးရက ICC တင်မို့ဟာသူတို့ရဲ့တောင်းဆိုချက်တစ်ခုပါ။နောက်တစ်ခုကတော့သူတို့နေရပြန်ရေးကိစ္စမှာကုလသမဂ္ဂကနေကြီးကြပ်ဆောင်ရွက်ပေးဖို့ပါ။ဒါဟာမြန်မာစစ်တပ်ကိုဖြောင်းပြနိုင်တဲ့အခွင့်အလမ်းတစ်ခုပါ။ရခိုင်ဒေသကိုကုလသမဂ္ဂဝင်ခွင့်ပေးလိုက်ခြင်းအပြင် ICC အတင်ခံရမယ့်အရေးကနေရှောင်နိုင်မယ်ဆိုတာဒေါက်ဆန်းစစ်ကြီးအနေနဲ့သူတို့ကိုအကြံကောင်းပေးနိုင်ပါတယ်
။အခုလာရောက်တဲ့လူညွန်းကောင်စီအဖွဲ့အနေနဲ့မနေ့ကကြရင်တော့သူတို့ရဲ့ခီးစဉ်ကိုအဆုံးသတ်ပြီးနေပြည်တော်မှာသတင်းစာရှင်းလင်းပွဲတရပြုလုပ်ဖို့ရှိပါတယ်။ဒီခီးစဉ်ရဲ့တွေ့ရှိချက်တွေကိုတော့ကုလသမဂ္ဂလူညွန်းကောင်စီမှာပြန်လည်သုံးသပ်ဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာ။